Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်။ American ပြည်တော်စုမျိုးရော Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ6ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကို line to meter 71.25 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနှောင်းလာပါဒီကနေ့ညနေခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအမေရိကန်ပြည်သူတွေဘေးကင်းလုံခြုံရေးစောင့်ရှောက်ပေးဖို့အဓိကထားပြီးဒီညပိုင်းမှာအမေရိကန်သမ္မတမိန်ခွန်းပြောဖို့ရှိပါတယ်ရီမေအုပ်ချုပ်ရေးမှုနဲ့သူ့ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေတည်ဆုံခဲ့ရတဲ့ဒီကနေ့ပေါက်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကပြောဆိုလိုက်တာနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုလည်းဒီညနေပိုင်းမှာကြီးညာပေးဖို့ရှိပါတယ်
ကောင်းပါပြီရှင်မြန်မာနိုင်ငံအစိုးရတဲ့အပြောင်းလဲကာလမှာအမျိုးသားပြည်လဲတင်မြင့်ရင်အတွက်တင်မုံချေရေးလမ်းစဉ်ကိုရွေးမယ်ဆိုရင်မှန်ကန်တဲ့လောက်ရဖြစ်မလားဆိုတဲ့သတင်းမှာကြားရဖို့ရှိတာကတော့
တင်မုံချေတဲ့လမ်းကြောင်းကိုသွားနိုင်မှုတွေဘယ်လိုမျိုးအစ်စ်မျိုးနဲ့အတိအမှတ်ပြုကြမလဲနှိမ့်လာတဲ့သူတွေကိုဘယ်လိုမျိုးကျွန်တော်ပြန်ပြီးတော့လှုပ်ဆောင်ပေးမလဲဆိုတဲ့အရာတော့ရှိလို့ကြည့်ရမှာဖြစ်ပါတယ
်ညီမချင်းမြန်မာလူအခွင့်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောတော်ရပါရှင်ပြည်စုံကတော့မကြခင်ကြားရမှာပါကြပြင်ဒေါအောင်ဆန်းစုကြည်နဲ့ပုတ်ချုပ်မူကြီးဟောင်းတန်ရွှေတို့တွေ့ဆုံမှုနဲ့ပတ်သက်လို့ Georgetown Tech တို့ဂုံနူးဆောင်ပါမောက်ခစတိန်ဘတ်ရဲ့အမြင်ကိုကြားရမှာဖြစ်တယ်လို့နိုင်ငံတကာသတင်းဆောင်မတပုတ်မှာတော့2014ခုနှစ်အတွင်းကျုံခတ်ရတဲ့သဘာဝဘေးအန္တရာယ်အများစုဟာယာရီဥရုနဲ့ဆက်သွယ်နေတယ်ဆိုတဲ့နိုင်ငံတကာကြက်ချင်းနေနဲ့လာချန်နေအဖွဲ့ရဲ့ထုတ်ပြန်ချက်အစည်းအခမ်းစာအကြောင်းကိုလည်းကြားဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ကြီးထိုင်တဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားကအင်ပီရိုရဲ့အိုဘယ်ရုံးခန်းမှာဒီကနေ့တနင်္ဂနွေနေ့ညမှာရှာရှာပါပါမိန့်ခွန်းပြောမယ့်အထင်မှာတော့သူ့ရဲ့ထိတ်တန့်ဦးစားပေးအဖြစ်အမေရိကန်ပြည်သူတွေလုံခြုံဘေးကင်းဖို့စောင့်ရှောက်ပေးရေးကိုအဓိကထားပြောကြားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဖြစ်ပွားခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကလူအများအပြားတေဆုံးခဲ့ရတဲ့တနက်ပစ်ခတ်မှုရဲ့နောက်ဆုံးစုံစမ်းစစ်ဆေးရရှိတဲ့အခြေအနေတွေကိုလည်းပြောပြမှာဖြစ်ပြီးကျေပြန့်လာတဲ့အကျန်းဖက်ချင်းချောက်မှုနဲ့ဘလို့ခြေမုံကြမလဲဆိုတာကိုလည်းဆွေးနွေးပြောဆိုမယ်လို့ပြောခွင့်ရတဦးကပြောပါတယ်။အမေရိကန်သမ္မတတွေရဲ့အရေးကြီးဆုံးမိန့်ခွန်းတစ်ချို့ပြောဖို့စီစဉ်ထားတဲ့အင်ပီရိုရဲ့ Oval ရုံးခန်းကနေဒီကနေ့တနင်္ဂနွေနေ့ညသမ္မတအိုဘားမားသူ့သက်တမ်းအတွင်းမှာတတိယအကြိမ်မြောက်မိန့်ခွန်းပြောမှာဖြစ်ပါတယ်။2010ပြည့်နှစ်အီရတ်နိုင်ငံတွင်အမေရိကန်စစ်စင်ရေးတွေအဆုံးသတ်ပြီးဆိုတဲ့ကြေညာချက်ကိုလည်း Oval ရုံးခန်းကိုအသုံးပြုပြီးတော့ပြောခဲ့တာဖြစ်ပါတယ်။လူပေါင်း14ဦးသေဆုံးပြီး22ဦးတို့ဒဏ်ရာရခဲ့ကြတဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုကဒေသဆိုင်ရာအစိုးရဝန်ထမ်းတွေစုစည်းကြတဲ့အခမ်းအနားတစ်ခုမှာအမေရိကန်နိုင်ငံဘွားဆာအီရစ်ဝမ်ဖာရော့ခ်နဲ့သူ့ရဲ့ပါကစ္စတန်နိုင်ငံသားဇနီးတဲ့ဆာဖီးမာလစ်တို့ဘာကြောင့်ဝင်ရောက်ပြစ်ခတ်တပ်ဖြတ်တယ်လဲဆိုတာကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဆက်လက်စုံစမ်းစစ်ဆေးနေပါတယ်။မနေ့စနေနေ့တုန်းကတော့ပြစ်ခတ်မှုမှာအသုံးပြုခဲ့တဲ့တိုက်ခတ်ရေး rifle တနက်နှစ်လက်ဝယ်ယူခဲ့တယ်ဆိုတော့သူတို့ယူဆရတဲ့ Redlands အနီးကအိမ်တစ်လုံးကိုအာဏာပိုင်တို့ဝင်ရောက်စီးနင်းခဲ့ပါတယ်။ကရက်အိမ်မှာနေတဲ့တနက်သမား Farag ရဲ့တငယ်ချင်းလို့အိမ်နီးချင်းတွေကပြောကြဆိုကြပေမဲ့လည်းဝင်ရောက်စီးနှင်းတဲ့ FBI အရာရှိတွေကတော့စီးနှင်းမှုနဲ့ပတ်သက်လို့အသေးစိတ်ကိုပြောဆိုဖို့ညှင်းဆိုထားပါတယ်။ပြစ်ခတ်မှုအပြင်ဖာရော့နဲ့မာလီတို့ထွက်ပြေးခဲ့ကြပြီမဲ့သူတို့စီးနှင်းလာတဲ့ကားကိုပြစ်ခတ်မှုဖြစ်ပွားရာအနီးအနားမှာပဲခြေရာခံမိခဲ့ပြီးတဲ့နောက်လုံခြုံရေးတာဝန်ရှိသူတွေနဲ့အပြန်အလှန်ပြစ်ခတ်ပြီးနှစ်ယောက်စလုံးတေဆုံးခဲ့ပါတယ်တနတ်သမားနှစ်ဦးတို့အင်းကနေပိုက်ဖုံး12လုံးဘုံပြုတ်လုတဲ့ပစ္စည်းတွေနဲ့ထောင်ပေါင်းများစွာသောကြီးစံတွေကိုလည်းတွေ့ရှိခဲ့ပါတယ်ရှင
်တနင်္ဂနွေနေ့ကယမန်နိုင်ငံတောင်ပိုင်းအက်ဒမ်ပြည်နယ်အုတ်ချုပ်ရေးမှုနဲ့သူ့ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တော်တော်များများတေဆုံးခဲ့ရတဲ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်အစွန်းရောက် ISIS အဖွဲ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ရုံတက်ဖို့သွားတဲ့လမ်းမှာတိုက်ခိုက်ခဲ့တဲ့ဖောက်ခွဲမှုကြောင့်အက်ဒမ်ပြည်နယ်အုပ်ချုပ်ရေးမှူးဂါဖာမိုဟာမက်ဆာဒ်နဲ့သူ့ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိမှန်သိဆုံးခဲ့တာဖြစ်ပါတယ်။မနစ်ကသမရအဗ်ဒူရာဘူမန်ဆူဟာဒီဆော်ဒီအာရေဗျနိုင်ငံကိုထွက်မပြေးခင်သဘုံအဖွဲ့တွေယမန်မြို့တော်ဆန္ဒကိုထိန်းချုပ်ခဲ့ခြင်းကလေးကအက်ဒမ်ပြည်နယ်ကအစ်မြပြင်းဖြစ်လာခဲ့တာဖြစ်ပါတယ်။ဆော်ဒီအာရေဗျကြောတော့နောက်ခံပေးတယ်ဟာဒီထောက်ခံတဲ့တပ်တွေကနောက်ပိုင်းမှာအက်ဒမ်ပြည်နယ်ကနေဟိုတီတဘုံတပ်တွေထွက်သွားအောင်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်ဟာဒီတပ်ဖွဲ့တွေပြီးခဲ့တဲ့လကနေရပြန်နိုင်ခဲ့ပါတယ်။ယမန်နိုင်ငံဟာတိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့အရက်သားတွေတေဆုံးရတဲ့နိုင်ငံဖြစ်ပြီးတော့လ လူသားချင်းစာနာမှုဆိုင်ရာပြိပက္ခတွေလည်းရှိခဲ့တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုထားပါတယ်
။နိုင်ငံတကာချက်ချင်းတင်အသည် ICRC ကအစ္စလာမစ်အစိုးရ ISIS အဖွဲ့နဲ့ဆက်ဆံရေးတရထူထောင်လို့တယ်လို့ပြောဆိုလိုက်ပါတယ်။ဆက်ဆံရေးတရထူထောင်နိုင်ရင်ဖြင့် ISIS တို့ထိန်းချုပ်ရာအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကဒေသတွေကလူဆယ်သန်းတို့အတွက်အထောက်ပံ့တွေပေးအပ်နိုင်မှာဖြစ်ပါတယ်။ ISIS အဖွဲ့နဲ့ဆက်ဆံရေးတရထူထောင်နိုင်ဖို့နီးလန်းနေရှာဖွေနေတယ်လို့ ICRC ရဲ့ညွှန်ကြားရေးမှူးချုပ် Reef ချက်ကော့ကပြင်သစ်သတင်းဌာန AFP နဲ့တွေ့ဆုံမေးမြန်းခန်းမှာဖြေကြားသွားပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလှုပ်သားတွေအခက်အခဲတွေနဲ့အလုံးလုံးကန်ရတဲ့ဝင်ကျင်ပို့ပြီးတော့ခက်ခဲရှုပ်ထွေးမှုတွေနဲ့ရင်ဆိုင်လာရတဲ့အကြောင်းအရာတွေကိုဆွေးနွေးချမဲ့ဂျီနီဗာကချက်ချီနီညီလာခံမစခင် ICRC ရဲ့ညွှန်ကြားရေးမှူးချုပ်မစ္စတာဂျက်ကော့ကအခုလိုမှတ်ချက်ပြုပြောဆိုခဲ့တာဖြစ်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒီဒေတာတွေမှာဘလို့အလုပ်လုပ်နိုင်မလဲဆိုတဲ့ဖြစ်နိုင်ခြေတွေကိုပြန်ပြီးစဉ်းစားကြရမှာဖြစ်ပြီးဒါမှမဟုတ်ရင်တော့အလုပ်လုပ်စရာနေရာတောင်ရှိမှာမဟုတ်ဘူးလို့ယူဆတဲ့အကြောင်း ICRC ရဲ့ညွှန်ကြားရေးမှူးချုပ်က AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။ဂျီနီဗာရုံးချုပ်ကနေပဲထိုင်ပြီးလက်နက်ကိုင်အဖွဲ့တွေကသူတို့နေမြေတွေမှာအလုပ်လုပ်ခွင့်ပေးမယ်လို့တော့မျှော်လင့်နေလို့မရဘူးလို့သူကထပ်လောင်းပြောပါတယ်။နိုင်ငံတကာချက်ချင်းဒီအဖွဲ့ကြီး ICRC ကနိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရမ်တပုံတွေနဲ့ဆက်ဆံရေးထူထောင်ထားပြီးလဲဖြစ်ပါတယ်။အစိုးရအဖွဲ့တွေလက်တင်ခံဖို့ဆိုရာနေချင်းညာချင်းလှုပ်ဆောင်လို့ရတာမဟုတ်ပဲအချင်းအတော်ယူပြီးတော့လူမှန်နေရာမှန်လဲဖြစ်ရတယ်လို့လည်းသူကပြောဆိုခဲ့ပါတယ်ရှင်
။ပါလက်စတိုင်းအနာဘိုင်းရဲ့ဘယ်လိုပြိုကွဲမှုမျိုးကမဆိုအစ္စရေးလုံခြုံရေးကိုထိခိုက်မဲ့နောက်ဆက်တွဲဆိုးကျိုးရှိနိုင်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီရဲ့သတိပေးချက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကပယ်ချလိုက်ပါတယ်။အစ္စရေးအနေနဲ့ဘယ်တော့မှနိုင်ငံတစ်ခုနဲ့ဆိုင်တဲ့တိုင်းပြည်ဖြစ်မှာမဟုတ်ပါဘူး။ငြိမ်းချမ်းရဖို့အတွက်တခြားတစ်ဖက်ကငြိမ်းချမ်းလိုလားတယ်လို့ဆုံးဖြတ်ဖို့လိုအပ်ပြီးတော့ကံကြောင်းမလာတဲ့အခြေအနေကဒီချက်ကိုအစ္စရေးဘက်ကတက်တဲ့အထောက်အထားနဲ့မမြင်တွေ့ရတာပါပဲလို့ဝန်ကြီးဖွဲ့အစည်းအဝေးမှာအစ္စရေးဝန်ကြီးချုပ်ကပြောဆိုသွားပါတယ်။ပါလက်စတိုင်းရဲ့ပြိုကွဲမှုကနေအစ္စရေးလုံခြုံရေးထိခိုက်မဲ့အကျိုးဆက်ရှိနိုင်တာကြောင့်နှစ်ဖက်စလုံးငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်အောင်ကြိုးစားဖို့လိုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကစနေနေ့ကပြောဆိုတာဖြစ်ပါတယ်။ Brookings Institute မှာကျင်းပတဲ့ဆွေးနွေးပွဲမှာအစ္စရေးကိုတိုက်ခိုက်ခဲ့တဲ့ပါလက်စတိုင်းဘက်နဲ့ပါလက်စတိုင်းနယ်မြေမှာအခြေကျစခန်းဆောက်လုပ်မှုတွေဆက်လုပ်နေတဲ့အစ္စရေးဘက်နှစ်ဖက်စလုံးရဲ့တိုက်ခိုက်မှုဆက်ဖြစ်နေတဲ့အချိန်ကာလတွေကိုရည်ညွှန်းပြီးဝန်ကြီးကယ်ရီကရှုံချပြောဆိုသွားတာဖြစ်ပါတယ်။ဒီမိုကရေစီနီးလန်းကြလုံခြုံမှုရှိတဲ့အစ္စရေးနဲ့ဂျူးလူမျိုးအတိုင်းဝန်းဖြစ်နေငြိမ်းငြိမ်းချမ်းချမ်းနေထိုင်သွားနိုင်ဖို့တနိုင်ငံနဲ့ပါတဲ့အတိုင်းပြည်အဖြစ်ရပ်တည်မယ်ဆိုတဲ့နီးလန်းဟာတကယ်စစ်မှန်တဲ့အဖြစ်မဖြစ်နိုင်ပါဘူးလို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့3နှစ်အတွင်းနှစ်ဖက်ကြားဆွေးနွေးမှုတွေအကြိမ်များစွာလုပ်ခဲ့ပေမဲ့နှစ်ဖက်စလုံးမှာရှိတဲ့မယုံကြည်မှုတွေကိုပိုကောင်းမွန်တဲ့အခြေအနေရောက်အောင်မလုပ်နိုင်ခဲ့ကြဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးကထောက်ပြပြောဆိုခဲ့ပါတယ်။
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညနေခင်းဒေသရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးကြီးညာပေးနေပါတယ်ထိုင်းနိုင်ငံတွင်ကိုအစ္စလာမစ်အစိုးရ ISIS တွေလို့ယူဆရသူ10ဦးရောက်ရှိနေတယ်လို့ရုရှားဘက်ကသတိပေးပြောဆိုထားတယ်ဆိုတဲ့အချက်ဟာပေါက်ကြားထွက်ခဲ့တဲ့အတိုင်းမှန်ကန်တဲ့အကြောင်းနဲ့ထိုင်းနိုင်ငံရဲ့လုံခြုံရေးကိုတိုးမြှင့်ထားတဲ့အကြောင်းထိုင်းရဲအဖွဲ့ရဲ့ဒုတိယပြောခွင့်ရစွန်ပိုးဝိုတချိုင်ကတောက်ချာနေ့ကပြောဆိုခဲ့တဲ့အကြောင်း CCTV သတင်းဌာနကဖော်ပြပါတယ်ပေါကြထွက်လာတဲ့သတိပေးချက်ဟာအစစ်အမှန်ဖြစ်ပါတယ်လို့ထိုင်းရဲအဖွဲ့ဒုတိယပြောခွင့်ရကအတည်ပြုပြောဆိုပြီးဒီသတိပေးချက်အပေါ်မှာအာဏာပိုင်တို့စုံစမ်းစစ်ဆေးနေတယ်လို့ဘလို့ပုံစံမျိုးပေါကြထွက်လာတယ်လဲဆိုတာကိုလည်းစစ်ဆေးနေတဲ့အကြောင်းပြောဆိုသွားပါတယ်။နိုဝင်ဘာလ28ရက်နေ့ကရဲသတိပေးချက်စာတစာပေါကြထွက်ခဲ့ပြီးဂျာတာပရင်းနေကလေးကထိုင်းလူမှုကွန်ရက်မီဒီယာတွေပေါ်မှာဒီပေါကြချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။အစ္စလာမစ်အစိုးရ ISIS အဖွဲ့နဲ့ဆက်နွယ်နေသူစီးရီးယား10ဦးတို့ဟာထိုင်းနိုင်ငံတွင်းကိုအောက်တိုဘာလ15ရက်နေ့ကနေ31ရက်နေ့ကြာဝင်ရောက်လာခဲ့တယ်လို့သတိပေးချက်မှာပါရှိပါတယ်။ဒီလူတွေထဲက4ဦးကပတ်တရားကိုသွားရောက်ပြီး2ဦးတို့ကတော့ဘန်ကောက်မှာရှိနေတယ်။နောက်2ဦးကဖူးခက်ကိုသွားရောက်ခဲ့ပြီးကျန်းတဲ့2ဦးတို့ကတော့ဘဲကိုရောက်နေမှာမသိရသေးပါဘူး။စီးရီးယားနိုင်ငံတွင်လေကြောင်းတိုက်ခိုက်မှုတွေဆင်နွှဲနေတဲ့ရုရှားနဲ့မဟာမိတ်တွေနဲ့ပတ်သက်ဆက်နွယ်တဲ့နေရာတွေကိုလုံခြုံရေးတိုးမြှင့်ဖို့ထိုင်းအာဏာပိုင်တွေကိုရုရှားအမျိုးသားလုံခြုံရေးဌာနကတိုက်တွန်းထားတယ်လို့လည်းပေါက်ကြားထွက်လာတဲ့သတိပေးချက်မှာဖော်ပြထားပါတယ်ရှင်
။ကုလသမဂ္ဂအဖွဲ့ကြီးကကြီးမှုပြီးနိုင်ငံပေါင်း195နိုင်ငံရဲ့ကိုယ်စားလှယ်တွေတက်ရောက်တဲ့ ပြင်သစ်နိုင်ငံပဲရစ်မြို့ကရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမှာသဘောတူညီချက်မူကြမ်းတစ်ရပ်ကိုအတည်ပြုနိုင်ခဲ့ပြီးတဲ့နောက်ရာသီဥတုပြောင်းလဲမှုပြဿနာဖြေရှင်းဖို့နောက်ထပ်ခြေလှမ်းတစ်ခုလှမ်းလိုက်နိုင်ပြီဖြစ်ပါတယ်ဒီနေ့ကြာစည်းစံညှိနှိုင်းမှုတွေပြီးစနေနေ့ကခုလိုသဘောတူချက်မူကြမ်းအတည်ပြုနိုင်ခဲ့လို့ဆွေးနွေးပွဲတက်သူတွေအချင်းချင်းအားရဝမ်းသာဂုဏ်ပြုကြပါတယ်။သဘောတူညီချက်အရအဖွဲ့ဝင်နိုင်ငံတွေအတွက်ဖန်လွင်တန်းငွေထုတ်လွှင့်မှုလျှော့ချရေးဆိုင်ရာရွေးချယ်စရာနည်းလမ်းတွေကိုကန့်လန့်ပေးနိုင်ဖို့ရည်မှန်းဆောင်ရွက်ကြမှာဖြစ်ပါတယ်။ဒီပြဿနာကိုဖြေရှင်းနိုင်အောင်အပြောင်းလဲလုပ်ရမယ်ဆိုတာအားလုံးသဘောတူကြတယ်လို့ American ဒုသမ္မတဟောင်းအယ်ဂေါ်ကမှတ်ချက်ပေးပြောဆိုပါတယ်။ဝိပန်သူတွေကတော့ညွှန်ကြားချက်အစ်စ်တွေအတွက်ကုန်ကျစရိတ်တွေကိုဘယ်သူတွေတာဝန်ယူမလဲဆိုတဲ့ကိစ္စအပါအဝင်မဖြေရှင်းရသေးတဲ့ပြဿနာတွေကိုတောက်ကြနဲ့ညီလာခံမှာညီလာခံမပြီးခင်အပြီးသတ်ဆွေးနွေးညှိနှိုင်းဖို့လိုတယ်လို့ပြောဆိုကြပါတယ်။ဒါပေမဲ့အပြီးသတ်သဘောတူညီချက်မရခင်အဖွဲ့ဝင်နိုင်ငံတစ်ခုခုကအခွင့်အရေးယူလှုပ်ဆောင်တာမျိုးမရှိသေးဘူး။ဗန္ဒာရေးကိစ္စတွေကအရေးမကြီးသေးဘူးလို့တချို့ကပြောဆိုကြပါတယ်။
ပြင်သစ်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာတော့ဒေသဆိုင်ရာခေါင်းဆောင်တွေရွေးကောက်တင်မြှောက်ဖို့မဲဆန္ဒရှင်တွေမဲယုံတွေကိုထွက်ပြီးမဲပေးနေကြပါတယ်။ရွေးကောက်ပွဲမှာတော့အစ္စလာမ်မုန်တီးရေးဝါဒဆွဲလက်ရာဇွန်ပါတီကအနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်။နှွင်ဘာလဖြစ်ပွားခဲ့တဲ့ပါရီမြို့တော်တိုက်ခိုက်မှုအတွင်းလူပေါင်း130သေဆုံးခဲ့ရတဲ့နောက်လုံခြုံရေးတင်းကျပ်ထားစေအချိန်မှာပဲအခုရွေးကောက်ပွဲတွေကိုကျင်းပနေတာဖြစ်ပါတယ်ရှင်။တင်ငွေနဲ့နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်းနဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို via internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်မြန်မာနိုင်ငံအစိုးရတဲ့အပြောင်းလဲကာလဒီမိုကရေစီဖော်ဆောင်မဲ့အချိန်အမျိုးသားပြန်လည်တင်မြှင့်ရေးလမ်းကြောင်းကိုရွေးချယ်တဲ့အခါစစ်အစိုးရအဆက်ဆက်လူအခွင့်အရေးချိုးဖောက်ခံခဲ့ရတဲ့တိုင်းရင်းသားပြည်သူလူထုအတွက်စစ်မှန်တဲ့တရားမျှတမှုရဖို့နဲ့နောက်အနာဂတ်မှာဒီလိုမျိုးတရားမဲ့ပြုကျင့်မှုတွေထပ်မလုပ်အောင်အပြေရှားကြဖို့အလေးအနက်လှုံ့ဆော်ဖို့လိုအပ်တယ်လို့လူအခွင့်အရေးလှုံ့ရှားသူတွေကပြောဆိုလိုက်ပါတယ်တင်မုံချေရင်လမ်းစဉ်ကိုရွေးချယ်ခဲ့မယ်ဆိုရင်မန်ကန်နဲ့ရွေးချယ်မှုဖြစ်မလားစနစ်ဆိုးကိုဖျက်ဆီးခဲ့ရသူတွေမှာရောမေ့ပြစ်နိုင်ဖို့အသင့်ရှိနေပြီလားဆိုတဲ့အမြင်တွေကိုမဆုမုံကစူးစီးတင်ပြပေးထားပါရရှင်
ဟုတ်ကဲ့ပါရှင်2015ရွေးကောက်ပွဲအပြီးနိုင်ငံအုပ်ချုပ်ရေးအပြောင်းအလဲကာလမှာတိုင်းပြည်ရဲ့အကျိုးကိုထိခိုက်ဆုပ်ယုပ်စေနိုင်တဲ့အညှိုးအတင်းနဲ့အာဃာတတရားမိမိမှာလုံးဝမရှိဘဲအနာဂတ်မြန်မာနိုင်ငံတော်အောင်မြင်စွာတည်ဆောက်နိုင်ရေးတက်မတော်အပါအဝင်အဖွဲ့အစည်းအသီးသီးနဲ့လက်တွဲပူးပေါင်းဆောင်ရွက်သွားမယ်လို့ဒေါံဆန်းစုကြည်ကပြောလိုက်ပြီးတဲ့နောက်အတိတ်ကလူခွေချိုးဖောက်မှုတွေကိုဘလို့သဘောထားကြမလဲဆိုတဲ့မေးခွန်းတွေထွက်ပေါ်လာတာပါမြန်မာလူခွေလှုပ်ရှားသူတူဖြစ်တဲ့ညီမြချင်းမြန်မာလူခွေအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကလူခွေချိုးဖောက်ခံရမှုတွေအတွက်သက်ဆိုင်သူတွေနဲ့အဖွဲ့အစည်းအသီးသီးပူးပေါင်းပြီးတော့ကောင်းမွန်တဲ့အဖြေဝိုင်းဝန်းရှာဖို့လိုမယ်လို့သုံးသပ်ပါတယ်
။တင်မုံချီရေးဆိုတဲ့ဟာကတော့ကျွန်တော်တို့အရင်ခက်ခဲပါတယ်။ဒါကြောင့်လဲဆိုတော့တစ်ဖက်ကနစ်နာတဲ့သူတွေဘဝပြတ်မတက်တကယ်နှစ်ပေါင်းများစွာခံရတဲ့သူတွေဘက်တင်မုံချီဖို့အတွက်တော့ခက်ခဲမယ်လို့ကျွန်တော်ခံစားမိတယ်နားလည်ပြီးတယ်။ဒါပေမဲ့တစ်ဖက်ကလည်းကျွန်တော်ပြန်ကြည့်တဲ့အချိန်မှာဒီဟာကတင်မုံချီတာမဟုတ်ဘဲနဲ့လူမျိုးနည်းနဲ့ကျွန်တော်တို့အကောင်းဆုံးခြေကိုဆက်သွားနိုင်မယ်ဆိုရယ်ဥတီချင်းနဲ့သွားလာလည်းဖြစ်နိုင်တယ်။ခွင့်လွတ်လို့တော့ရအောင်ရမယ်။မိပြောက်လို့မရဘူးဆိုရယ်အသေးပဲပေါ့နော် We can forgive but we cannot forget ဆိုရယ်ဟာပေါ့။အဲ့တော့ဒီနေရာမှာကျွန်တော်တို့တိုင်းပြည်ကိုရှေ့သွားဖို့အတွက်အမျိုးသားရင်ကြားစီရင်လုပ်တာမှန်တယ်။ဒါပေမဲ့တစ်ဖက်မှာကကျွန်တော်တို့ကအားလုံးမြစ်ပြစ်လိုက်ပါတော့ဆိုရယ်အရာမျိုးတော့ကျွန်တော်လုပ်လို့ရမှာမဟုတ်ဘူး။ဒါကြောင့်လဲဆိုတော့ဒီလူခွေနဲ့ပတ်သက်လို့ထိခိုက်နစ်နာတဲ့သူတွေအများကြီးရှိခဲ့ပြီးတယ်။အဲ့အရာကိုကျွန်တော်တို့ကလုံးဝသိမှတ်မပြုပဲနဲ့ကြာဆုံးခဲ့တဲ့သူတွေ၊သေဆုံးခဲ့တဲ့သူတွေ၊လူခွေချွတ်ဖောက်ခံရတဲ့သူတွေနဲ့ပတ်သက်ပြီးနင့်နာချက်ဒီပေါ်မှာအသိမှတ်ပြုတာ၊ဝင်ချတောင်းပန်တာအဲ့လိုမျိုးအစ်စ်မျိုးတွေတော့ကျွန်တော်ရှိမှရှိရမှာဖြစ်ပါတယ်။နင့်နာတဲ့သူတွေကိုဘယ်လိုမျိုးကျွန်တော်တို့ပြန်ပြီးတော့လှုပ်ဆောင်ပေးမလဲဆိုတဲ့အရာတော့ရှိလို့ရှိရမှာဖြစ်ပါတယ
်။မြန်မာနိုင်ငံတော်ဝန်အထူးသဖြင့်စစ်မှတ်ဖြစ်ပွားနေတဲ့တိုင်းရင်းဒေသတွေမှာနည်းမြေမတည်ငြိမ်မှုတွေနဲ့အတူတိုက်ပွဲတွေကြားအသက်အန္တရာယ်စိုးရိမ်ကြောက်လန့်လို့အိုးအိမ်ဆုံးခွာထွက်ပြေးနေရသူတိုင်းရင်းသားပြည်သူလူထုအပေါ်ကိုစစ်တပ်အပါအဝင်လက်နက်ကိုင်တွေဘက်ကကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေအတွက်စစ်မှန်တဲ့တရားမျှတမှုရစေချင်ပါတယ်လို့လူခွေရေးမန်နိုင်ကဆိုင်းခွန်မိုင်းကပြောပါတယ
်။မြန်မာစစ်အစိုးရချိုးဖောက်တဲ့အများကြီးလေ IDP ဖြစ်ခဲ့တဲ့ဒီသူဒီသားတွေအားလုံးတရားမျှတတာတွေအိမ်ရင်းတွေပြန်နိုင်ဖို့အတွက်ဒါလည်းအမြန်ဆုံးခေါင်းရပေးပါပေါ့။နောက်ထပ်အခုဖြစ်နေစေနဲ့မှမရက်နိုင်သေးရင်တောင်မှဒီလိုနိုင်ငံတကာနဲ့ဒီတော့ထောက်ပံ့နိုင်မှုကြီးနဲ့လူသားနဲ့ပြည်သူတွေလည်းဒါလွတ်လပ်လေကြီးချသွားလာနိုင်ဖို့အတွက်ဒါတော့တကယ်အရေးကြီးတဲ့ IDP အတွက်ပေါ့လေ။ content creator တွေစီဝါတွေလည်းလိုတယ်ကလေးတွေလည်းရမ်းလာတဲ့ဟာတွေလည်းအများကြီးရှိတယ်ပေါ့လေ။ဒီရလွယ်အောင်လို့ဒါလည်းအမြန်ဆုံးဖွင့်ပေးဖြစ်နေတော့ဟုတ်ကဲ့။
တိုင်းရင်းသားပြည်သူလူထုဒါမက မြန်မာနိုင်ငံအတွင်းမှာစစ်မှန်တဲ့ဒီမိုကရေစီပေါ်ထွန်းလာရေးမျှတတဲ့တရားရေးစီရင်မှုရဖို့အရေးနဲ့ပညာရေးအလုံသမားရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့ကြောင်းသားလယ်သမားအလုံသမားစတဲ့တက်ကြွလှုပ်ရှားသူဒီမိုကရေစီအားစုတွေအပေါ်မှာစစ်ဆိုးရအဆက်ဆက်နှိပ်ကွပ်ဖမ်းဆီးထောင်ချပြီးတော့လူခွေချိုးဖောက်ခဲ့တာတွေအတွက်လည်းနောင်နာကတ်မှာဒါမျိုးထပ်မဖြစ်အောင်ဝိုင်းအဖြေရှာသင့်တယ်လို့လည်းအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPPB ရဲ့တွဲဖက်အတွေ့အမှုဥပိုလ်ကြီးကပြောပါတယ်
အမျိုးသားပြည်နယ်တည်နေရေးဆိုတာကအတိတ်ကဖြစ်ခဲ့တဲ့မတရားမှုတွေကိုတရားသဖြင့်ဖြစ်လာအောင်နောက်တစ်ခုကအနာဂတ်မှာဒီလိုမျိုးမတရားနဲ့ပြုကျင့်မှုတွေမဖြစ်အောင်ကာစီးတာဒါကအဖွဲ့ပေါင်းစုံကပူပေါင်းပါဝင်ဆောင်ရွက်မှာဖြစ်တယ်အဖွဲ့ပေါင်းစုံဆိုတဲ့အခါမှာအရင်ကျူးလွန်ခဲ့တဲ့သူတွေရောအကျူးလွန်ခံရခဲ့တဲ့သူတွေရောလက်ရှိအာဏာရှိခဲ့သူတွေရောဒီလူတွေအကုန်လုံးပေါင်းစုံပြီးတော့မှပဲအခြေတစ်ခုခုကိုရှာလို့ရမယ်လို့ထင်ပါတယ်တကယ်ခိုင်ခိုင်မာမာနဲ့ကော်မတီတွေဖွဲ့ပြီးတော့စနစ်တကျနဲ့ဖြေရှင်းမယ်ဆိတ်ဆာမျိုးပါ
လူခွေရဲ့လှုပ်ရှားသူဥအောင်မျိုးမင်းကလည်းနောင်လာမဲ့ဒီမိုကရေစီအစိုးရတဲ့လက်ထက်မှာဒီလိုမျိုးအာဏာပိုင်တွေဘက်ကပြည်သူအပေါ်မှာလူခွေချိုးဖောက်မှုတွေထပ်မလုပ်အောင်ထပ်မဖြစ်အောင်လို့ဖြစ်ခဲ့တဲ့သမိုင်းကိုမမေ့အောင်လှုပ်ဆောင်ပြတဲ့နယ်လို့အကြံပြုပါတယ
်ဒီအမှန်တရားကိုဘယ်လိုပြန်လဲတိဆောက်ပြီးတော့တရားမျှတကြီးဘယ်လိုလှုပ်ဆောင်မလဲဆိုတော့ truth and reconciliation by ကိုကျွန်တော်တို့ဒီတိုင်းတစ်ဖက်သက်တော့လုံးလို့မရဘူးဗျသူတို့ဘက်ကဒါကိုပြန်ပြောအသိမှတ်ပြတဲ့ကိစ္စမျိုးသို့မဟုတ်ပြန်လည်ဝင်ချတောင်းပန်ခဲ့တဲ့အစ်စ်မှာပါရွင့်ခဲ့တယ်ဆိုတဲ့ဟာတွေကိုပြောပြတဲ့အရာမျိုးဒါတွေကတော့ကျွန်တော်လုံဆောင်သိနေဒါမှသာလူခွေချိုးဖောက်မှန်ကိုကြောင့်ကြာဆုံးသွားတဲ့သူတွေကိုကျွန်တော်အသိမှတ်ပြတာလုပ်မယ်အချိန်နဲ့မှာပဲဒါတွေနောက်တစ်ခါမဖြစ်ဖို့အတွက်နောက်ဆက်တက်လာမဲ့အစိုးရကိုလည်းအမြဲတမ်းသမိုင်းကိုသိရှိဖို့အတွက်အမိုင်းမှာပါခဲ့တဲ့အပောင်းမပါရွံ့ဖို့အတွက်အမြဲတမ်းလမ်းညွှန်ဖို့ဆောင်ရွက်လုပ်နေမယ်လူတိုင်းကလည်းကျွန်တော်တို့အားလုံးသဘောပေါက်ပြီးတော့နောက်ထပ်အစိုးရကိုလည်းစောင့်ကြည့်ရောက်ရှိပါလိမ့်မယ
်မြန်မာနိုင်ငံအတွင်းမှာဒီမိုကရေစီစနစ်ထွန်းကားလာစေဖို့အတွေ့အုံဆွေးနွေးရေးအမျိုးသားပြည်လဲရင်ညာစေရေးဆိုတဲ့မူဝါဒတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအစဉ်တစိုက်ကင်ဆွဲလာခဲ့တာပါအခုလိုမျိုးအစိုးရအလွှဲပြောင်းလုပ်ဖို့ပြင်ဆင်နေတဲ့ကာလအတွင်းမှာတော့အရင်ကဖြစ်ခဲ့တဲ့လူခွေချိုးဖောက်မှုတွေအပေါ်မှာဘလို့သဘောထားမလဲဆိုတာနဲ့ရှစ်ဆက်ဘလို့လောက်သွားမလဲဆိုတာတွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
်မဆူမွန်စုံစမ်းတင်ပြသွားတော့ပါရှင်VOA မြန်မာပိုင်းစီစဉ်ကနေတင်းငွေနေညနေခင်းတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောင်အောင်ဆန်းစုကျင်တဲ့ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေသွေးဆုံမှုဟာတိုင်းပြည်အတွက်ကောင်းတဲ့အလားအလာဖြစ်တယ်လို့မြန်မာအရေးလှစ်လာသုံးသပ်သူအမေရိကန်ပါမောက်ခဒေးဗစ်စတိန်ဘတ်ကဆိုပါတယ်။ဒါပေမဲ့တိုင်းရင်းသားပြည်နယ်တွေအတွက်နိုင်ငံရေးအာဏာနဲ့စီးပွားရေးအကျိုးအမြတ်ခွဲဝေရေးကိစ္စဟာတိုင်းပြည်ရှေ့ခီးမှာကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်နေသေးတယ်လို့လည်းသုံးသပ်ပါတယ်။George Town တက်ကတော့ဂုံလူဆောင်ပါပေါက်ခစတိန်ဘတ်ကိုဥကျော်ဆန္ဒကအဲ့ဒီတွေ့ဆုံမှုအပေါ်သူ့ရဲ့အမြင်ကိုမေးတဲ့အခါသူကအခုလိုစပြောပါတယ
် I think it is a very good sign. We don't know, at least I don't know, but there are of course rumors that senior general Than Shwe had a great deal of influence.
ဒါဟာတိတ်ကောင်းတဲ့အလားအလာတစ်ရပ်ဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေဟာအရေးကိစ္စတော်တော်များများမှာဩဇာလွှမ်းမိုးနေစေလို့ကြားရပါတယ်။အခုသူဟာဒေါန်ဆန်းစုကြည်နဲ့တွေ့တယ်တရင်နေရအဆင်ပြေတယ်လို့ဆိုပါတယ်ဒါဟာနှစ်ဖက်ပူးပေါင်းဆောင်ရွက်ရည်အတွက်သိတ်ကောင်းတဲ့လက္ခဏာဖြစ်ပါတယ
်ဒီတွေ့ဆုံမှုကိုဥသန်းရွှေကသူရိုက်ပွားလူတွေကိုကဲမင်းတို့ဆက်လုပ်ကြပြီတော့ဆိုပြီးတော့သဘောတူလမ်းဖွင့်ပေးလိုက်တယ် green light ပေးလိုက်တာပဲဖြစ်တယ်လို့အတိတ်ပဲဖွင့်ဆိုနိုင်မယ်ထင်ပါလားခင်ဗျာ
I would interpret it very similar to that yeah
အဲ့ဒီအတိုင်းပဲကျွန်တော်လည်းအတိတ်ပဲဖွင့်ဆိုမှာပါဒေါန်ဆန်းစုကြည်နဲ့ NLD ဟာအရေးကြီးတဲ့ကဏ္ဍကပါရမယ်ဆိုတာကိုသူသဘောတူလိုက်တဲ့သဘောဖြစ်ပါလိမ့်မယ်ဒါပေမဲ့ဒါဟာဖွဲ့စည်းပုံအခြေခံဥပဒေကိုချက်ချင်းပြုတ်ပြန်နိုင်ပြီဆိုတဲ့သဘောတော့မဖြစ်နိုင်ပါဘူးအောက်ခြေကစားအထက်ပိုင်းထိနှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်ကြပြီဆိုတဲ့သဘောပါသိကောင်းပါတယ
်အဲ့ဒီဖွဲ့စည်းပုံပြုတ်ပြန်ပြောင်းလာရေးအပြင်တခြားအဓိကကြတဲ့အတားအဆီးအခက်ခဲတွေကဘာများလဲခင်ဗျာ
One of the provisions of both the NLD platform and President Thein Sein is that there's going to be some
NLD မူထဲမှာပါဝင်တဲ့အချက်တစ်ခုလည်းဖြစ်သမရဥသိန်းစိန်ကလည်းပြောထားတဲ့ Federal ပြည်ထောင်စုဖွဲ့စည်းရေးကိစ္စပါဘယ်လိုပုံစံလဲဆိုတာဘယ်သူမှအတိအကျမဖွင့်ဆိုသေးပါဘူးဒါဟာတိုင်းရင်းသားတွေနဲ့ပတ်သက်ပြီးသိအရေးကြီးပါတယ်ဖွဲ့စည်းပုံကိုပြင်ဖို့မဖြစ်နိုင်ရင်တောင်မှဒေသန္တရနဲ့ပြည်내အစိုးရတွေကိုနိုင်ငံရေးအာဏာအချုပ်နဲ့စီးပွားရေးအကျိုးစီးပွားခွဲယူပေးဖို့ကိစ္စကိုတော့လှုပ်ဆောင်ကြရမှာဖြစ်ပါတယ
်နောက်တစ်ခုမေးချင်တာဒီလိုတွစ်ဆုံမှုမျိုး1990ပြည့်ရွေးကောက်ပွဲပြီးတော့ကဘာကြောင့်မဖြစ်နိုင်ကြတာလဲခင်ဗျာအဲ့ဒီတော့ကလည်းပဲဒေါန်ဆန်းစုကြည်ခေါင်းဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခုလိုပဲမဲအပြတ်သားအနိုင်ရရှိခဲ့တာပဲမဟုတ်ဘူးလားခင်ဗျာ
Well at that time there was a dispute as to what the 1990 elections were about were they for a new government as the NLD eventually thought and a lot of other people thought including the United States အဲ့ဒီတုန်းက1990ပြည့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအငင်းပွားနေခဲ့ကြပါတယ် NLD မြန်မာပြည်သူတွေနဲ့အမေရိကန်ပြည်ထောင်စုအပါဝင်အားလုံးကအဲ့ဒီရွေးကောက်ပွဲဟာအာဏာလွှဲပေးဖို့ကျင်းပတာလားဖွဲ့စည်းပုံတရက်ရေးဆွဲဖို့ကျင်းပတာလားဆိုတာအငင်းပွားနေခဲ့ပါတယ်ကျွန်တော်ထင်တာကတော့1988ဖြစ်ရအပြီးအစိုးရဟာကတုံကရင်ဖြစ်နေစေပါတိတ်ထိန်ချုံနိုင်ခြင်းမရှိသေးပါဘူးအခုတော့တိုင်းပြည်ဖွံ့ဖြိုးတာစတွေ့လာရပါပြီပြုပြင်ရေးတွေအသက်ဝင်လာပါပြီဆိုတော့အမျိုးသားစည်းလုံးညီညွတ်ရေးကိုပိုပြောဆိုနိုင်လာပါပြီစစ်တပ်ကိုလည်းသူတို့ကိုယ်တိုင်ပဲလွတ်လပ်လပ်ထိန်ချုပ်ခွင့်ရှိနေစေဖြစ်ပါတယ်ဒါကြောင့်သူတို့အဖို့ပိုလုံခြုံမှုရှိတယ်လို့ခံစားလာရတဲ့အတွက်ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လက်ခံလာတယ်လို့ထင်ပါတယ်
နောက်သူတို့တွေအုတ်ချုပ်ရေးဟောင်းစနစ်ဟောင်းတို့ကကျူးလွန်ခဲ့တဲ့ရဲစဲကြမ်းကြုတ်မှုတွေလူခွင့်ချိုးဖောက်မှုတွေဒီဖြစ်ရတွေအတွက်ကဒေါအောင်ဆန်းစုကြည်ကခွင်းထွက်ရင်တောင်မှနစ်နာခဲ့ရတဲ့လူတို့ပြည်သူကဒီကိစ္စကိုပြန်လဲဖော်ပြီးတော့ဒါအရေးကြီးဖို့တောင်းဆိုလာကြတယ်ကြိုးပမ်းလာကြတယ်ဆိုရင်တော့သူတို့တွေလုံခြုံမှုဆက်ပြီးရှိပါမလား
Well they are secure because they very carefully built into the constitution.What we call in the game of Monopoly, the get out of jail free.
လုံကြုံပါတယ်။ဖွဲ့စည်းပုံထဲမှာဓာရီကိုသတိကြီးစွာထည့်သွင်းကာကွယ်ထားပါတယ်။တာဝန်ရထမ်းဆောင်လှုပ်ဆောင်ခဲ့တာတွေအတွက်အရေးမယူဖို့ထည့်သွင်းထားပါတယ်။ဒီဖွဲ့စည်းပုံတည်မြဲသမျှသူတို့လုံကြုံပါတယ်။စစ်တပ်ကလည်းဒါဆက်လက်တည်မြဲအောင်လုပ်သွားမှာပါပဲ
။နောက်ဆုံးမေးချင်တာကတော့ဗိုလ်ချုပ်မှူးကြီးသန်းရွှေရဲ့အခန့်ကဏ္ဍဖြစ်ပါတယ်။ဒီတွစ်ဆုံမှုနဲ့အတူဗိုလ်ချုပ်မှူးကြီးသန်းရွှေရဲ့အခန့်ကဏ္ဍဟာဆုံးခန်းတိုင်သွားပြီလို့ယူဆနိုင်ပါသလား။တမမဟုတ်တော့အောင်ဆန်းစုကြည်နဲ့သူနဲ့ဆက်လက်ပြီးတော့တွေ့ဆုံသွားစရာအကြောင်းရှိရလိမ့်ဦးမယ်လိုအပ်လိမ့်ဦးမယ်လို့ထင်ပါလားခင်ဗျာ
I think the role of Thanh Shwe as long as he has reasonable health and mental facilities will be important whether they meet or not is not so important as the
ဦးသန်းရွှေရုပ်ပိုင်းစိတ်ပိုင်းကျန်းမာရေးကောင်းနေသမျှတော့သူဟာအရေးပါနေဦးမယ်လို့ထင်ပါတယ်ရှေ့ဆက်သွားတဲ့ကိစ္စတွေပေါ်လွှမ်းခြုံပြီးသူကသဘောတူထားသမျှဒေါန်ဆန်းစုကြည်နဲ့ထပ်တွေ့မတွေ့ဆိုတာသက်အရေးမကြီးတော့ဘူးထင်ပါတယ်။ကျွန်တော်မသေးကြတာတစ်ခုကသူ့အနေနဲ့ကြံစစ်ဖက်အကြီးအကဲတွေပေါ်ဘလောက်ဩဇာလွှမ်းမိုးနေတယ်လဲဆိုတာပဲဖြစ်ပါတယ
်။ဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေရဲ့တွေ့ဆုံမှုနဲ့ပတ်သက်လို့ Georgetown တက္ကသိုလ်ဂုံတူးဆောင်ပါမခါစတိန်ဘတ်ကိုဦးကျော်စန္ဒာကမေးမြန်းသွားတာပါရှင်။ VOA ကနေတင်ပြနေတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုနောက်ဆုံးအနေနဲ့တင်ပြချင်ပါတယ်။2014ခုနှစ်အတွင်းကြုံခဲ့ရတဲ့တဘာဝပေးအန်ရဲ့အများစုဟာရာတီဥတုနဲ့ဆက်သွယ်နေတယ်ဆိုတော့အစီရင်ခံစာတစ်တစောင်ထွက်ထားပါတယ်။ရာတီဥတုဖောက်ပြန်မှုကြောင့်အနာဂတ်မှာမကြာခဏပြင်းထန်တဲ့ဘေးအန္တရာယ်တွေနဲ့ပုံမကြုံတွေ့လာရလိမ့်မယ်လို့နိုင်ငံတကာကြက်ချင်နေနဲ့လက်ချမ်းညီအဖွဲ့ IFRC က2015ကမ္ဘာကပ်ဘေးအန္တရာယ်အစီရင်ခံစာမှာတတိပေးထားတာပါ။ဒီအကြောင်းဂျနီဗာကနေ VOA သတင်းထောက် Lisa Schlein တတင်းပေးပို့ထားတာကိုမှန်နန္ဒချမ်းကဆက်ပြောပြပါမယ်ရှင်။
ကင်းကနဲအချက်လက်တွေအရလွန်ခဲ့တဲ့နှစ်တွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့2014ခုနှစ်ဟာကမ္ဘာတလွှားကပ်ဘေးအန္တရာယ်တွေလျော့ပါတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်။ဥပမာအနေနဲ့ပြီးခဲ့တဲ့နှစ်တွင်ကမ္ဘာတဝန်းသဘာဝဘေးအန္တရာယ်318ခုရှိခဲ့ပြီးတော့ဒါဟာဆယ်စုနှစ်အတွင်းမှာအရေးအတွက်အနည်းဆုံးဒါမှမဟုတ်ပြင်းမြဖြစ်ပွားမှုထက်19ရာခိုင်နှုန်းလျော့ကျနေတယ်ဆိုတာကိုကမ္ဘာကပ်ဘေးအန္တရာယ်များအစိုးရခန့်စားမှဖော်ပြထားပါတယ်။သဘာဝဘေးအန္တရာယ်တွေကြောင့်လူပေါင်း108သန်းနီးပါးထိခိုက်ခဲ့ရပြီးတော့ဒါဟာပြီးခဲ့တဲ့နှစ်မှာပုံများလာတဲ့အရေးအတွက်ဖြစ်တယ်လို့လည်းအစီရင်ခံစာကိုဦးဆောင်ပြုစုခဲ့သူအယ်ဒီတာမိုဟမ်ဇာကပြောဆိုခဲ့ပါတယ
် But this number is still well below the highest number of disasters in the last decade which occurred in 2005
ဒီကိန်းငင်းနေဟာပြီးခဲ့တဲ့ဆယ်စုနှစ်တွင်အမြင့်ဆုံးဖြစ်ခဲ့တဲ့2005ခုနှစ်ကဘေးအန္တရာယ်810ခုကျုံခဲ့ရတာတက်တော့အများကြီးကျော်နေနေပါပဲသေးတယ်2014ခုနှစ်မှာတဘာဝဘေးဒဏ်တွေကြောင့်ကမ္ဘာတဝန်းမှာလူပေါင်း 8,186 ယောက်သေဆုံးခဲ့ရတာပါဘလို့ပဲဖြစ်ဖြစ်သေဆုံးမှုနှုန်းဟာဆယ်စုနှစ်အတွင်းပြန်မြသေဆုံးမှုတွေ90ရာခိုင်နှုန်းနီးပါးလောက်နည်းနေပါတယ
်ကမ္ဘာတဝန်းမှာအာရှတိုက်ဟာတဘာဝဘေးအန္တရာယ်ဖြစ်များဆုံးဒေသပါ2014ခုနှစ်အတွင်းဖြစ်ခဲ့တဲ့တဘာဝဘေးအန္တရာယ်တွေအားလုံးရဲ့48ရာခိုင်နှုန်းဟာအာရှမှာဖြစ်ပွားခဲ့တာလို့အစိုးရခန့်စာမှာဖော်ပြထားပါတယ်ကမ္ဘာတဝန်းထိခိုက်သေဆုံးခဲ့ကြသူ85ရာခိုင်နှုန်းကျော်ဟာလည်းအာရှကပဲဖြစ်ပါတယ်။ကမ္ဘာတဝန်းသဘာဝဘေးအန္တရာယ်အကျရောက်ဆုံးနိုင်ငံတစ်ခုဖြစ်တရုတ်ကိုဖော်ပြထားပြီးတော့2014ခုနှစ်ဩဂတ်လမှာဖြစ်ခဲ့တဲ့ငလျင်လှုပ်ခတ်မှုအတွင်းလူပေါင်း932ဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။မိုးခေါင်နာမုန်တိုင်းကြောက်ရောက်တာတွေနဲ့ရေကြီးမှုတွေကြောင့်တရုတ်နိုင်ငံမှာလူပေါင်း58သန်းကျော်ထိခိုက်ခဲ့ရတယ်လို့လည်းပြောဆိုထားပါတယ်။ကမ္ဘာဘေးအန္တရာယ်ရဲ့89ရာခိုင်နှုန်းဟာရာသီဥတုနဲ့ဆက်နွယ်နေပြီးတော့ဒါဟာလည်းနှစ်ပေါင်း20ကြာဇက်တိုက်ကြုံနေရတာလို့လဲမစ္စတာဟမ်ဇာက VOA ကိုပြောပါတယ်
There is no doubt that extreme events impacted by climate change in terms of frequency and magnitude, that's no longer in doubt. But what matters as much
ရာသီဥတုဖောက်ပြန်မှုကြောင့်မကြာခဏပြင်းထန်ပြီးဆိုးဝါးတဲ့အကျိုးဆက်တွေဖြစ်ခဲ့ရတယ်ဆိုတာတန်ရဖြစ်စရာမရှိပါဘူး။ဒါပေမဲ့အနည်းငယ်ကြားရောက်နိုင်တဲ့နေရာတွေမှာရှိနေကြတဲ့သူတွေကိုဘယ်လိုလုပ်ကြမလဲဆိုတာကပြဿနာဖြစ်လာပါတယ်။ဥပမာမြို့ဝကျွန်းပေါ်နဲ့ကမ်းရိုးတန်းမြေနှိမ့်ဒေသတွေမှာနေထိုင်ကြတဲ့သူတွေပါ
2014ခုနှစ်တွင်သဘာဝဘေးရန်တွေအားလုံးရဲ့တဝက်နီးပါးလောက်ကရေကြီးမြေပြိုမှုတွေဖြစ်ပြီးသေဆုံးသူအားလုံးရဲ့63ရာခိုင်နှုန်းရှိခဲ့တယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ရေဘေးဒဏ်ပြင်းထန်ဆုံးခံရတဲ့နိုင်ငံတွေထဲမှာအိန္ဒိယ၊ပါကစ္စတန်နဲ့ဘောကန်ဒေသတွေပါဝင်တယ်လို့လည်းပြောပါတယ်။မနစ်ကသဘာဝဘေးကြောင့်ထိခိုက်ခဲ့ရသူတွေရဲ့39ရာခိုင်နှုန်းရှိခဲ့တဲ့မိုးခေါင်ရေရှားတဲ့ပြဿနာဟာအများမြင်တာတဲ့ရေဘေးဒဏ်ထက်စာရင်မကြာခဏလူတွေမေ့လျော့တာခံကြရတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းမိုးခေါင်ရေရှားမှုကြောင့်လူသန်းပေါင်းများစွာရဲ့စီးပွားရေးတွေထိခိုက်ခဲ့ရပြီးတော့အထူးသဖြင့်အာဖရိကကဆာဟီဒေသမှာကြုံခဲ့ရတာပါ။သဘာဝဘေးရန်တွေရဲ့ပတ်သက်လို့သတင်းကောင်းအနေနဲ့ပြောရမယ်ဆိုရင်တော့2014မှာသဘာဝဘေးဒဏ်ကြောင့်စီးပွားရေးမှာ 69.2 ဘီလီယံသာဆုံးရှုံးခဲ့တာကြောင့်လွန်ခဲ့တဲ့10နှစ်အတွင်းနှစ်စဉ်ပြန်မြ149ဘီလီယံဆုံးရှုံးခဲ့ရတာနဲ့ရှင်ရင်တိတိတတ်တာရောကြခဲ့တာလည်းဖြစ်ပါလိမ့်ရှင်
။သဘာဝဘေးအန္တရာယ်အများစုဟာရာသီဥတုနဲ့ဆက်နွယ်နေတယ်ဆိုတော့အစီရင်ခံစားသည့်အကြောင်းကိုမန္တနာချမ်းကတင်ပြသွားတာပါရှင်။ VOA ကနေတင်ငွေနဲ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာတော့နောက်ဆုံးရသတင်းတွေ၊သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိနေပါတယ်ရှင်။ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့ပါ။ကြန့်ရှင်နေတဲ့အချိန်တွင်တရင်အချင်းချုပ်ကိုမှတ်သိရင်ထိုက်ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဘရက်အိုဘားမားကအင်ပီရောရဲ့အိုဘယ်ယုံကမ်းမှာဒီကနေ့တနင်္ဂနွေနေ့ညမှာရှာရှာပါပါမိန့်ခွန်းပြောမယ့်အထင်မှာတော့သူ့ရဲ့ထိတ်တန့်ဦးစားပေးအဖြစ်အမေရိကန်ပြည်သူတွေလုံခြုံပေးကင်းဖို့စောင့်ရှောက်ပေးရေးကိုအဓိကထားပြောကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဖြစ်ပွားခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကလူအများပြားသေဆုံးခဲ့ရတဲ့တနက်ပစ်ခတ်မှုရဲ့နောက်ဆုံးစုံစမ်းစစ်ဆေးရရှိတဲ့အခြေအနေတွေကိုလည်းပြောမှာဖြစ်ပြီးကျေပြန့်လာတဲ့အကြမ်းဖက်ချင်းချောက်မှုနဲ့ဘယ်လိုခြေမှုန်းမလဲဆိုတာကိုလည်းဆွေးနွေးပြောဆိုမယ်လို့ခန့်မှန်းရပါတယ်။ပါလက်စတိုင်းအာဏာပိုင်တွေနဲ့ဘယ်လိုပြိုကွဲမှုမျိုးမဆိုကနေအစ္စရေးလုံခြုံရေးကိုထိခိုက်မဲ့နောက်ဆက်တွဲဆိုဂျိုရှိနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီရဲ့သတိပေးချက်ကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပယ်ချလိုက်ပါတယ်။အစ္စရေးအနေနဲ့ဘယ်တော့မှနိုင်ငံနှစ်ခုနဲ့ဆိုင်တဲ့တိုင်းပြည်ဖြစ်မှာမဟုတ်ပါဘူး။ငြိမ်းချမ်းရေးရဖို့အတွက်တခြားတစ်ဖက်ကငြိမ်းချမ်းရေးလိုလားတယ်လို့ဆုံးဖြတ်ဖို့လဲလိုအပ်ပြီးကံအကြောင်းမလှတဲ့အခြေအနေမှာဒီအချက်ကိုတက်တဲ့အထောက်အထားနဲ့မမြင်တွေ့ရတာပါလို့ဝန်ကြီးအဖွဲ့စီအဝေးမှာအစ္စရေးဝန်ကြီးချုပ်ကပြောဆိုသွားပါတယ်။နိုင်ငံတကာချက်ချင်ဒီအသင်း ICRC ကအစ္စလာမ်မြင့်အစွန်းရောက် IS အဖွဲ့နဲ့ဆက်ဆံရေးတရထူထောင်လို့ရတယ်လို့ပြောဆိုလိုက်ပါတယ်။ဆက်ဆံရေးတရထူထောင်နိုင်ရင်ဖြစ် IS တို့ထိန်းချုပ်ရာအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကလူ၁၀သန်းတို့အတွေ့အထောက်ပံ့တွေပေးရနိုင်မှာဖြစ်ပါတယ် IS အဖွဲ့နဲ့ဆက်ဆံရေးတရထူထောင်နိုင်ဖို့နီလန်းရှာပွေနေတယ်လို့ ICRC ရဲ့ညွှန်ကြားရေးမှူးကပြင်သစ်သတင်းဌာန AFP နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်သားတွေအခက်အခဲတွေနဲ့အလုပ်လုပ်ကြရတဲ့ဝန်ကျင်ပို့ပြီးတော့ခက်ခဲရှုပ်ထွေးမှုတွေနဲ့ရင်ဆိုင်လာတဲ့အကြောင်းအရာကိုဆွေးနွေးကြမယ်။ဂျနီဗာညီလာခံမတိုင်ခင်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့ကယေမန်နိုင်ငံတောင်ပိုင်းအဒန်ပြည်နယ်အုပ်ချုပ်ရေးမှုနဲ့သူ့ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တော်တော်များများသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ Islamic အစွန်းရောက် ISIS အဖွဲ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ရုံးတက်ဖို့သွားတဲ့လမ်းမှာတိုက်ခိုက်ခဲ့တဲ့ဖောက်ခွဲမှုကြောင့်အဒန်ပြည်နယ်အုပ်ချုပ်ရေးမှုနဲ့သူ့ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိမှန်သေဆုံးခဲ့ရတာဖြစ်ပါတယ်။မနစ်ကတမနာအဘူမန်ဆောဟာဒီ sorry အာရေဗျနိုင်ငံကိုထွက်မပြေးခင်တဘုံအဖွဲ့တွေရင်မြေမြို့တော်စာနာကိုထိန်းချုပ်ခဲ့ခြင်းကလေးကအဒန်ပြည်နယ်ကစစ်မြေပြင်ဖြစ်လာခဲ့တာဖြစ်ပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမဆူမင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20လိုင်းဒိုမီတာ2495နဲ့လိုင်း53တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။သတ္တရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင
This program has come to you from the Voice of America, Washington.